မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလို့23ရက်မြောက်နေ့မှာပဲပြည်သူလူထုရဲ့လုံခြုံဘေးကင်းရေးအတွက်ညအချိန်မတော်မှာပြည်သူလူထုကိုယ်တိုင်ကြိုးပမ်းကာကွယ်နေကြရပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလမ်းမတော်တင်ငန်းကျုံငမိုးရိပ်အပါအဝင်နေရာတော်တော်များများမှာအစိတ်ခတ်မှုနဲ့မိခွင်းပြစ်မှုတွေဖြစ်ပွားနေတဲ့ဆိုပြီး Citizen Journalist လို့ခေါ်တဲ့တာမန်ပြည်သူတွေကသတင်းပေးဖို့သူတွေကလူမှုမီဒီယာတွေကနေတဆင့်ဖြန့်ဝေနေတာဖြစ်ပါတယ်။
ဟုတ်ကဲ့ပါကျွန်တော်အကြမ်းမဖက်ပါဘူးနော်ကျောင်းသူ့ကိုမေးကြရှေ့ကမေးမှာပါသူနဲ့ပေါင်းပါဘယ်နှယောက်ပါသေးလဲကျောင်းမေးဦးမှာပါဘသူကလောက်ခိုင်းနေပတ်စံဘယ်လောက်ပေးလဲသူပစ္စည်းတွေဘယ်နာမှာဖော်ထားခဲ့လဲဆိုကျောင်းမေးဦးမှာပါကျောင်းရင်းဦးလို့တောင်းမှုထဲမှာပြည့်တယ်တောင်းမှုနဲ့ပြည့်ပြကျောင်းရက်ွက်နဲ့ပြေးရပါရက်ွက်နဲ့ပြေးပြီးတော့ကျောင်းရက်ွက်ထဲမှာမပြည့်ဘဲနဲ့ဆန်းကျောင်းလေးနဲ့တော့ပြည့်ပြဒီဘက်ထွက်ပြေးရပါကျောင်းရက်ွက်နောက်ကိုညှက်ပန်းရပါရေခွေးထဲမှာတော့ကစုံခင်းထဲမှာပုံနေရပါခဏ
ရန်ကုန်တိုင်းတွင်းကမြို့နယ်ပေါင်းစုံမှာအခုလိုအဖြစ်ပြက်တွေဖြစ်ပွားနေတာနဲ့အတူပြည်သူလူထုကိုယ်ရင်ကအကြမ်းဖက်ပဲဘေးရန်နေရာကင်းရှင်းရေးကိုတာဝန်ယူနေရတယ်လို့လည်းလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။စီယုချိုရေးကောင်စီကနိုင်ငံရေးကောင်ဆောင်တွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့တကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အမှုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်ပြည်သူတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။အဲ့ဒီတစ်ချိန်တည်းမှာပဲပြည်ထောင်စုနဲ့အထိမ်းအမှတ်အနေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အမိန့်နဲ့မြန်မာနိုင်ငံတဝန်းကအကျဉ်းသား2,000-3,000ကျော်ကိုလက်ပေးပြီးမှအခုလိုအခြေအနေရှုပ်ထွေးမှုတွေပိုပြီးများပြားလာနေတာလည်းဖြစ်ပါတယ်။ပြည်သူတွေအနေနဲ့1988ခုနှစ်တုန်းကကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးကိုတဖန်ပြန်ပြီးကြုံတွေ့နေရတာလို့လည်းပြောပါရယ်